မြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်စစ်တပ်ရဲ့လုပ်ရက်ကိုလူမျိုးတုံးသဖြတ်မှုဖြစ်အမေရိကန်ပြည်တော်စစ်ကသတ်မှတ်လိုက်တာကြောင့်တာဝန်ယူခံမှုနဲ့ဒုက္ခသည်တွေနေရပြန်ဆိုင်ရာကြိုးပမ်းမှုတွေအရှိန်မြင့်လာခြင်းရှိတယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံကကြိုဆိုလိုက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးအပ်တူမိုမန်ကနောက်ကျပေမဲ့ဒါကသတင်းကောင်းမှာကျွန်တော်တို့ဒါကိုကြိုဆိုပါတယ်လို့အင်ကာနီကသတင်းတောက်တွေကိုပြောလိုက်တာပါလူမျိုးတုံးသက်ပြမှုဘယ်နေရာမှာပဲဖြစ်ဖြစ်အဲ့ဒါကိုအတိအမှတ်ပြုတင်ပြီးကျူးလွန်သူတွေအဖြစ်ပေးရည်ယူမခံရပဲရှိမနေသင့်ပါဘူးလို့သူကဆက်ပြောပါတယ်အမေရိကန်ပြည်တော်စုဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မိတ်ဆွေကောင်းနိုင်ငံတစ်ခုဖြစ်တယ်လို့လည်းဝန်ကြီးမိုမန်ကပြောလိုက်ပြီးအခုလိုသတ်မှတ်တာကြောင့်မြန်မာနိုင်ငံပေါ်ဖိအားပိုပေးနိုင်ပြီးရိုဟင်ဂျာတွေသူတို့ဇာတိရခိုင်နယ်စပ်ပြန်ခေါ်မယ်လို့မျှော်လင့်မိကြောင်းပြောပါတယ်လူမျိုးတုံးသက်ပြမှုဖြစ်အမေရိကန်ပြည်တော်စုကသတ်မှတ်လိုက်တာကိုဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်းကြိုဆိုပါတယ်ရင်ဂျာလို့ခေါ်ဆိုတာကတော့မြန်မာနိုင်ငံမှာလက်ရှိအာဏာသိမ်းထားတဲ့စစ်ကောင်စီကအသိမမပြုပါဘူး။တချိန်တည်းမှာရခိုင်ပြည်နယ်မှာရင်ဂျာဒုက္ခသည်အယောက်900ကိုလက်ခံဖို့အသင့်ပြင်ထားပြီးလို့လည်းရခိုင်ပြည်နယ်ကောင်စီတာဝန်ရှိသူတို့ကပြောခဲ့ပါတယ်ခင်ဗျာ။